ရခိုင်မြောက်ပိုင်းပေါတော်မြို့ကိုတော့အပီးသိမ်းလိုက်ပြီလို့အေးအေးရခိုင်တပ်တော်ကကြေညာလိုက်ပါတယ်။နှစ်လကြာမြန်မာစစ်တပ်နဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပေါတော်မြို့ကိုအပြည့်ဝထိန်းချုပ်လိုက်ပြီးဖြစ်တဲ့ကြောင်းရခိုင်တပ်တော်ခေါ်အေးအေးဖွဲ့ကကြေညာလိုက်တာပါ။လူရည်နှစ်သိန်းနီးပါးရှိပြီးကျေးရွာအုပ်စု50ကျော်နဲ့စတူယန် area စတူယန်မိုင်ပေါင်း400ကျော်ရှိတဲ့မြို့ဖြစ်သလိုစစ်တွေမြို့နဲ့မလန်မကန်ရေမိုင်း16မိုင်ကွာကလဒန်မြစ်အရှိတ်ဘက်ခြမ်းမှာရှိတဲ့အရေးပါတဲ့မြို့ဖြစ်ပါတယ်။ပြည်ရဲ့ရပိုင်းကလေးကမြို့ထဲမှာအေးအဖွဲကအလံတွေစိုက်ထူပြီးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတဲ့အချိန်ဒေသခံသတင်းတွေမှာဖော်ပြနေပါတယ်မြန်မာစစ်တပ်ဘက်ကလေကြောင်းကရောရေတပ်ကပါပစ်ခတ်တိုက်ခတ်ခဲ့ပြီးတိုက်ပွဲတွေကြားမြို့ရင်းဈေးနဲ့နေရာတော်များများမိလောင်ပျက်စီးနေတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့တုံ့ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကလည်းလာကလေးကရခိုင်ပြည်နယ်အတွင်းအေအေဖွဲ့နယ်မှာစစ်တပ်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးစစ်ကောင်စီဘက်ကကင်းစခန်းတွေအတော်များများလက်လွတ်ဆုံးရှုံးခဲ့ရတယ်လို့တိုက်ပွဲတွေကြားနေရာဆန့်ခွာထွက်ပြေးသူတွေလည်းသိမ်းတဲ့အချီရှိနေပါတယ်ခင်ဗျာ